င်္ဂလာပါရှင်2024ခုနှစ်စက်တင်ဘာလ10ရက်လွတ်လပ်တဲ့အာရှအသံ RFA ရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေစပီးထုတ်လွှင့်နေပါပြီ။ကျမဂျူလိုင်မျိုးပါရှင်ဒီနေ့မနက်အစီအစဉ်မှာနောက်ဆုံးရသတင်းတွေနဲ့အတူစစ်ကောင်းဆောင်တွေကိုဖဝရန်ထုတ်နိုင်ရေးကူညီကြဖို့IIMM အဖွဲ့ကတိုက်တွန်းလိုက်တဲ့အကြောင်းနဲ့ဒေါက်တာစင်တီယာမောင်နဲ့မေးမြန်းချက်ကိုထုတ်လွှင့်သွားမှာပါ။အခုအရင်ဆုံးသတင်းတွေကိုတင်ပြပါမယ်ရှင်။ကဘာတော်ဝန်ကအကြောင်းသားတွေနဲ့ပညာရေးအဆောက်အုံတွေတိုက်ခိုက်ခံရမှုဟာ2022နဲ့2023နှစ်နှစ်အတွင်း20ရာခိုင်နှုန်းတိုးလာပြီးအထူးသဖြင့်မြန်မာလိုစစ်ဖြစ်နေတဲ့နိုင်ငံတွေမှာတိုက်ခိုက်ခံရတယ်လို့ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO ကမနေ့ကပြောလိုက်ပါတယ်။နှစ်နှစ်အတွင်းကျောင်းသားတွေအတက်ပညာရှင်တွေနဲ့ပညာရေးဆိုင်ရာအဖွဲ့အစည်းတွေအကြိမ်ပေါင်း6000တိုက်ခိုက်ခံရတယ်လို့လည်းဆိုပါရယ်ဒီလေးလာချက်အရနှစ်နှစ်အတွင်းတိုက်ခိုက်ခံရမှု20ရာခိုင်နှုန်းတိုးလာတာဖြစ်ပြီးအထူးသဖြင့်လောလောဆယ်ပဋိပက္ခတွေဖြစ်ပွားနေတဲ့မြန်မာအရှိအလယ်ပိုင်းဂါဇာဒေသကွန်ဂိုဆူဒန်ယူကရိန်းနဲ့ယီမင်နိုင်ငံတွေမှာအကြိမ်ကြိမ်တိုက်ခိုက်ခံရတယ်လို့ဖော်ပြထားပါရယ်ရှင်စစ်ကောင်စီကိုကူညီနေတဲ့မြန်မာအမျိုးသားလေကြောင်းလိုင်း MNA ကိုပိတ်ဆို့အရေးယူဖို့ Justice for Myanmar အဖွဲ့ကနိုင်ငံတကာကိုမနေ့ကတောင်းဆိုလိုက်ပါတယ် MNA လေကြောင်းလိုင်းဟာနိုင်ငံပိုင်ဖြစ်ပြီးတော့စစ်ကောင်စီကထိန်းချုပ်ထားပါတယ်ဒီလေကြောင်းလိုင်းပိုင် ATR အမျိုးအစားလေရင်တွေကိုစစ်ဘက်ဆိုင်ရာတည်ယူပို့ဆောင်ရေးမှာအသုံးပြုနေတာကြောင့်ပိတ်ဆို့အရေးယူဖို့တိုက်တွန်းတာလည်းဖြစ်ပါတယ် MNA လေရင်မှုအများစုဟာလေတက်အရာရှိဟောင်းတွေဖြစ်ပြီးကုမ္ပဏီအနေနဲ့လည်းလေတက်ထိပ်ပိုင်းခေါင်းဆောင်တွေနဲ့ယင်းနှီးဆက်နွယ်မှုရှိနေတယ်လို့ထောက်ပြပါဗျ။ MNA လေကြောင်းလိုင်းပိုင်လေရင်တွေကိုစစ်ကောင်စီလေတက်ကိုလွှဲပေးတာရှိတယ်လို့ MNA ပိုင်လေရင်ကိုပင်လယ်ပြင်ကင်းလက်လေရင်အဖြစ်မိုးမှန်တာလည်းရှိတယ်လို့ဆိုပါတယ်ရှင်။ရခိုင်ပြည်နယ်ပေါတုံးမြို့နယ်ကရှင်ရွာကျေးရွာကိုစစ်ကောင်စီကလေကြောင်းကနေတိုက်ခိုက်ခဲ့တာကြောင့်အရခတက်တော် AA ကဖမ်းဆီးထားတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေအပါအဝင်18ယောက်သေဆုံးပြီးဆယ်ယောက်ထိခိုက်ဒဏ်ရာရခဲ့တယ်လို့ AA ကမနေ့ကသတင်းထုတ်ပြန်ပါတယ်။ဒီလ10ရက်နေ့ညမှာစစ်ကောင်စီတပ်ကဂျက်တိုက်လေရင်နဲ့နှစ်ကြိမ်ဘုံကျဲတိုက်ခိုက်ခဲ့တယ်လို့ဆိုပါရတယ်။တေဆုံးသူတွေထဲမှာစိတ်ကူးသဖို့လိုအပ်နေတဲ့စစ်ကောင်စီအရာရှိတချို့စစ်ကောင်စီသတင်းပေးတွေနဲ့သတင်းပေးတယ်ဆိုတဲ့တန်တရားနဲ့ဖမ်းဆီးစစ်ဆေးနေသူတချို့ပါဝင်တယ်လို့ဆိုပါရတယ်။ရှမ်းပြည်နယ်မြောက်ပိုင်းကျူကုတ်ပန်ဆိုင်မြို့ကအထက်တန်းကျောင်းကိုစက်တင်ဘာလ10ရက်နေ့ကစပြီးနှစ်ရက်ပိတ်ဖို့ကိုကန်တက်မတော် MNDAA အဖွဲ့ကအမိန့်ထုတ်လိုက်တယ်လို့ဒေသခံတအူးက RFA ကိုမနေ့ကပြောပါရယ်။ပန်ဆိုင်ဟာ MNDAA ထိန်းချုပ်နယ်မြေမှာရှိပြီးဘုံလာကျဲမယ်လို့သတင်းထွက်နေတာကြောင့်ကျောင်းတွေပိတ်တဲ့အကြောင်းအဲ့ဒီဒေသခံကပြောပါရယ်။တောင်ကြီးမြို့ခရီးစဉ်မှာစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေသိမ်းယူထားတဲ့နယ်မြေတွေကိုပြန်ရဖို့လိုအပ်တာတွေတုံ့ပြန်ဆောင်ရွက်သွားမယ်လို့စက်တင်ဘာလ3ရက်နေ့ကပြောပြီးတဲ့နောက်ပိုင်းမှာလေကြောင်းကနေဇက်တိုက်တိုက်ခိုက်နေတာလည်းဖြစ်ပါရဲ့ရှင်နိုင်ငံပေါင်းစုံကထောင်ထဲချီတဲ့ရဲတပ်ဖွဲ့ဝင်တွေကိုလာမယ့်12လအတွင်းတရုတ်နိုင်ငံကတင်တန်းပို့ချမယ်လို့ AFP သတင်းကမနေ့ကဖော်ပြပါရယ်တရုတ်ရဲတပ်ဖွဲ့ဝင်တွေဟာရဲအရာရှိ2900ကိုမနစ်ကတင်တန်းပေးခဲ့ပြီးနောက်ထပ် 3000 ကိုတင်တန်းထပ်ပေးဖို့စီစဉ်နေတယ်လို့နိုင်ငံအရှေ့ပိုင်းမှာကျင်းပတဲ့လုံခြုံရေးဆိုင်ရာညီလာခံမင်ကောမှာအများပြည်သူလုံခြုံရေးရာဝန်ကြီးကထက်သွင်းပြောကြားခဲ့တာပါ။တရားဥပဒေစိုးမိုးရေးဆောင်ရွက်ရာမှာလိုအပ်တဲ့စွမ်းရည်တွေကိုမြ мян ဆန်ဆန်နဲ့ထိထိရောက်ရောက်မြင့်တင်ရေးအတွက်တင်တန်းပေးဖို့လိုအပ်တဲ့နိုင်ငံတွေကိုရဲအကြံပေးပုံကိုယ်တွေဆေလွတ်မယ်လို့လည်းပြောပါရယ်။ဂျန်စုပြည်နယ်မှာကျင်းပတဲ့လုံခြုံရေးဆိုင်ရာညီလာခံကိုမြန်မာ၊မလေးရှား၊ပါကစ္စတန်နဲ့အင်တာပိုအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေနဲ့122နိုင်ငံကရဲအရာရှိတွေတက်ရောက်တယ်လို့လည်းသတင်းမှာဖော်ပြထားပါဗျ။မြန်မာရွှေပြောင်းအလုပ်သမားတွေရှိတဲ့ထိုင်းနိုင်ငံမှာအော်တိုဘာလ1ရက်နေ့ကစပြီးတစ်နှစ်လောက်ခအနိုင်ဆုံးဘတ်400ပေးမယ်လို့အလုပ်သမားဝန်ကြီးကပြောတဲ့အကြောင်းဘန်ကောက်ပို့သတင်းကမနေ့ကဖော်ပြပါဗျ။လက်ရှိမြန်မာကျပ်ငွေ2000ကျွဲနီးပါးရှိတဲ့ဒီပမာဏပေးရင်လုပ်ငန်းထိခိုက်မှာကိုစိုးရိမ်ပြီးမဲ့မူလအစီအစဉ်အတိုင်းပဲတတ်မှတ်လိုက်တာဖြစ်ပါတယ်။တဲ့တွေကိုတင်ပြခဲ့တာပါရှင်မြမစစ်ကောင်းဆောင်တွေကိုဖဝရန်ထုတ်ဖို့မြမနိုင်ငံဆိုင်ရာလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးယန္တရား IIMM အဖွဲ့ကောင်းဆောင်ကတိုက်တွန်းလိုက်ပါတယ်နိုင်ငံတကာတရားရုံးတွေဖြစ်တဲ့ ICC နဲ့ ICJ တရားရုံးတွေမှာလည်းဒီလိုအရေးယူနိုင်ဖို့စစ်စစ်နေတယ်လို့ကုလသမဂ္ဂမှာမနေ့ကပြောခဲ့ပါတယ်ဆော့ဖိုခွားတင်ပြထားပါတယ်ရှင်
မြန်မာစစ်ကောင်စားတွေကိုဖမ်းရမ်းထုတ်နိုင်ရေးပါဝင်ကူညီကြဖို့ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကိုမြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးရန်ပြား IIMM အဖွဲ့ကောင်ဆောင် Nicholas Komjang ကနေတိုက်တွန်းလိုက်ပါတယ်။ကုလသမဂ္ဂလူခွင့်ရေးကောင်စီအစည်းအဝေးမှာမြန်မာနိုင်ငံနဲ့ပတ်သက်တဲ့လေးလံတွေးရှိချက်တွေကိုစက်တင်ဘာလ9ရက်မနေ့ကတင်ပြတဲ့အချိန်မှာအခုလိုပြောဆိုခဲ့တာပါ
What actions can regional actors, particularly Myanmar's neighbors, take to support those affected by the atrocities?
American ပြည်ထောင်စု Britain နိုင်ငံပါဝင်နိုင်ငံတချို့ကမြန်မာစစ်တပ်ခေါင်းဆောင်တွေတာဝန်ယူမှုတာဝန်ခံမှုရှိလာအောင်လုပ်မဲ့တရားစီရင်ရေးအတွက်ဘလို့အကူအညီပေးရမလဲလို့မင်းမြတ်တဲ့အချိန်မှာအခုလိုဖြေကြားတာလည်းဖြစ်ပါလေ
What I can tell you is that all of these processes are very active and I do believe that there's going to be results
ကျွန်တော်တို့လွတ်လပ်တဲ့စုံစမ်းစစ်ဆေးရန်နေရာ IIMM ရဲ့တွေ့ရှိချက်တွေကိုနိုင်ငံတကာတရားရုံး ICJနိုင်ငံကရာဇဝတ်ခုံရုံး ICC နဲ့အာဂျင်တီးနားတရားရုံးတွေကိုဝေမျှထားပြီးဖြစ်ပါတယ်။ဒီတရားရုံးတွေနဲ့ကျွန်တော်တို့အမြဲဆွေးနွေးနေတယ်လို့တရားရုံးတွေကလည်းဒီအမှုတွေကိုမယက်မနားစီစစ်နေပါတယ်။ရလက်တွေထွက်လာမယ်လို့လည်းကျွန်တော်တို့ယုံကြည်ပါတယ်။ဘလို့ကူညီရမလဲလို့မေးရင်တော့တာဝန်ရှိသူတွေကိုဖမ်းရမ်းထုတ်ရလုပ်ငန်းစဉ်တွေကိုကူညီပါဝင်ဖို့လိုပါတယ
်။တာဝန်ရှိတဲ့သူတွေကိုအရေးယူနိုင်ရေးအတွက် IIMM အနေနဲ့သူတို့ရထားတဲ့အထောက်အထားပေါင်းတပန်းကျော်ဖိုင်တွဲပေါင်း80ကျော်ကိုတရားရုံးနေစီကိုပေးပို့ထားပါတယ်ရိုဟင်ဂျာလူမျိုးတုံးတပ်ဖြတ်မှုဖြစ်ခဲ့တာ9နှစ်ရှိပြီဖြစ်ပြီးတော့မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းထားတာ3နှစ်ကျော်လာပြီဖြစ်ပေမဲ့ကျူးလွန်တဲ့သူတွေဟာအခုထိပြည်တံကနေကင်းလွတ်ခွင့်ရနေတယ်လို့ Nicholas Komjang ကထောက်ပြခဲ့ပါတယ်
Mr. President, the members of this council and concerned states have for years called for an end to the violence and horrific crimes in
ရှင်းရှင်းပြောရရင်စကလုံးတွေတက်တက်ကမလုံလောက်ပါဘူးအဖွဲ့ဝင်နိုင်ငံအားလုံးအထူးသဖြင့်ဒေတာတွင်းနိုင်ငံတွေအနေနဲ့မြန်မာနိုင်ငံမှာကျူးလွန်တဲ့အဆိုးရွားဆုံးအကြမ်းဖက်မှုဆိုင်ရာအထောက်အထားတွေကိုစုဆောင်းနေတဲ့ကျွန်တော်တို့အဖွဲ့ရဲ့အားထုတ်မှုတွေကိုပံ့ပိုးပေးဖို့ပြည်တံကင်းလွတ်နေတဲ့အဆိုးတန်နေရာကိုအဆုံးသတ်နိုင်ဖို့အတွက်အကူအညီပေးဖို့လိုအပ်နေပါတယ်
အဲ့ဒီကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့58ကြိမ်မြောက်အစည်းအဝေးမှာရခိုင်ပြည်နယ်ကလက်ရှိအခြေအနေတွေကိုလည်း IIMM အဖွဲ့ကောင်ဆောင်ကတင်ပြခဲ့ပါတယ်။ရခိုင်ပြည်နယ်တွင်းမှာလူခွင့်ရေးချိုးဖောက်မှုအခြေအနေတွေကိုစုံစမ်းစစ်ဆေးနေပြီးတော့ကျူးလွန်တဲ့သူတွေကိုဖော်ထုတ်နိုင်မှုကြိုးပမ်းနေတယ်လို့လည်းသူကပြောပါတယ်။ကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့58ကြိမ်မြောက်အစည်းအဝေးမှာမြန်မာစစ်တပ်ဟာအကြမ်းဖက်မှုတွေနိုင်ငံတဝန်းလေကြောင်းတိုက်ခိုက်မှုတွေကိုပိုတိုးလုပ်နေတာကြောင့်စိုးရိမ်ကြောင်း American Britain ဥရောပသမဂ္ဂအပါအဝင်အဖွဲ့ဝင်နိုင်ငံတွေကပြောဆိုခဲ့ပါတယ်ခင်ဗျာကျွန်တော်ဆော့ဖို့กว่าပ
ါအခုဆက်ပြီးမဲတော်စေကန်းတီထောင်သူဒေါက်တာစင်တီယာမောင်နဲ့မေးမြန်းခန်းကိုထုတ်လွှင့်ပါမယ်စစ်တပ်အာဏာသိမ်းပြီးတဲ့နောက်ကျန်းမာရေးကန္တပိုဆိုးသွားတာကြောင့်ထိုင်းမြန်မာနယ်စပ်မှာလူနာဥယျာဉ်နှစ်ဆလောက်တိုးလာတယ်လို့ဒေါက်တာစင်တီယာမောင်ကပြောပါတယ်ကိုနေရင်ကျော်တွေ့ဆုံမေးမြန်းထားပါတယ်ရှင
်။88အရေးတော်ပုံနောက်ပိုင်းမှာဆရာမဒီနယ်စပ်ဒေသမှာရှိတဲ့လူနာတွေဆရာမကူပေးတယ်ပေါ့နော်။အခုနောက်ထပ်အခုအဲ့လိုမျိုးအချိုးခွေတစ်ခုပေါ့နော်။စစ်တပ်အာဏာသိမ်းပြီးတော့နောက်ထပ်ဟိုအပြောင်းလဲတွေအများကြီးဖြစ်ပြီးတော့လူတွေကျန်းမာရေးအခက်အခဲတွေအများကြီးကြားတယ်။အဲ့တော့ဆရာမစေကံအနေနဲ့ပေါ့နော်။အဲ့ဒီတော့အချိန်နည်းနဲ့အခုအချိန်နည်းနဲ့တော်တော်တိတိတသာကွာသွားလားဘယ်လိုအချိန်နည်းမြင်ရလဲဆရာ။
89အခြေအနေကတော့ကျမတို့ဒီဘက်မှာဟိုကျမရေးဝန်ဆောင်မှုလုပ်ငန်းတွေကအဒီမဲ့ဖျားတို့ဟိုဖြိခတ်တန်ရာတို့ကိစ္စတွေဆိုလို့ရှိရင်ဟိုလွှဲပြောင်းမှုအထိုင်းဘက်ကိုလွှဲပြောင်းပေးရတယ်လွှဲပြောင်းပေးရတယ်ဆိုတော့အဲ့ဒီလွှဲပြောင်းပေးရတဲ့အစီအစဉ်တွေကိုကျမတို့စပြီးတော့ကူညီရင်းနဲ့ပေါ့နော်ဟိုနလန်ထားစခန်းလိုမျိုးလေးစတာပေါ့အပြစ်ခတ်ရဆက်ပြီးတဲ့အချိန်မှကြတော့တဖြည်းဖြည်းနဲ့ဒီကျမရေးဆိုင်ရာဝန်ဆောင်မှုတွေအပြည့်အဝနဲ့မှအထူးသဖြင့်တော့တိုင်းသားဒေသတွေမှာပြည်ခိုင်ရဆဲထားတဲ့ခါကြတော့နိုင်ငံတကာအဖွဲ့အစည်းတွေလည်းအဲ့ဒီတိုင်းသားဒေသတွေမှာစပြီးတော့ပူးပေါင်းဆောင်မှုတွေလုပ်လို့ရလာတယ်ပေါ့နော်ပြီးတော့အာဏာသိမ်းတဲ့နောက်ပိုင်းမှာကြတော့ဒီလိုမျိုးပြည်တွင်းရလာတဲ့ဒီညံပုံငွေတွေနောက်စေဝါပစ္စည်းကရိယာတွေနောက်တော့လူနာတွဲပြောင်းမှုတွေအကုန်လုံးကရပ်ဆိုင်းသွားတာပေါ့နော်ဆိုတော့လူနာအရေးအတွက်ကတော့ပြောမယ်ဆိုရင်ကျမတို့ကဒီ2021နဲ့2023မှာဟိုကကျမတို့လူနာဟိုအပြင်ပလူနာဆိုရင်တော့နှစ်ဆလောက်တက်လာပြီးတော့အတွင်းလူနာဆိုရင်တော့300ရာခိုင်နှုန်းအောင်တက်လာတယ်ပေါ့နော်ဆိုတော့ကျမတို့ဒီမဲ့ကျမရေးစနစ်ကလက်ရှိအနေထားမှာပုံမှန်အနေထားမျိုးနဲ့လက်ပတ်နိုင်တာမရှိတော့ပေါ့နော်တစ်ချိန်တည်းမှာပဲဒီကျမရေးဝန်ဆောင်မှုတွေကလည်းပြည်တွင်းထဲမှာဒီ CDM လောက်ရှာမှုပုံမှန်မှုတည်ပြီးတော့ဖြစ်စေသူတို့ ပုံမှန်လေပတ်မှုပေါ့ပစ္စည်းကရိယာစေဝါလူရင်းအားအရာပေါ့နော်ချက်ချုံကြသွားတဲ့အနေအထားမျိုးဖြစ်သွားတဲ့ပုံမှာကြတော့လူနာတွေကလည်းဒီဘက်မှာပြန်တော့အားကိုးလာတဲ့ခါကြတော့ကျမတို့စေယုံတွေပဲမဟုတ်ပေါ့နော်နေဆမ်းမှရှိတဲ့ထိုင်းစေယုံတွေကအပါအဝင်ပေါ့အကုန်လုံးကတော့ဟိုလူနာရေပြွက်တွေများလာတဲ့ပူတော့ဝန်ဆောင်မှုပေးရတဲ့အမျိုးအစားတွေရှုပ်ထွေးမှုတွေပေါ့နော်ဒီပုံမှာခိခတ်တဲ့ရန်ရတဲ့လူနာမျိုးတို့လူမျိုးငယ်ပင်ရင်တော့မရှိတော့တဲ့အော်ဆယ်နှစ်နီးပါးလောက်ဟိုတိမ်မြုပ်သွားတဲ့ငါပြားလို့ယောဂဆိုပြန်တက်လာတာလို့နောက်ကလေးတွေဆိုလဲကုသယောဂပေါ့ဒါမဲ့နှစ်နှစ်သုံးနှစ်ဆိုလဲဟိုဆိုရင်ဟိုကတော့ဒီကောက်ကစီမထူရတဲ့အတွက်ကြောင့်ကောက်ကစီကြောင့်ကုသယောဂတွေပြန်နှံ့လာမယ်အဲ့ဒါတော့ထိုင်းမိကလည်းဆိုရင်ချက်ပြီးတော့အလိုရှိပါတယ်အဲ့ဒီပုံမှာတော့ကျွန်တော်တို့ဒီတုံ့ပြန်ဆောင်ရတဲ့ကိစ္စတွေကတော့ဒါနေစားတခြားဘုံမှာရှိတဲ့အခွင့်အရေးတွေလည်းအားလုံးကတော့ဒီပုံမှာညှိနှိုင်းပြီးတော့ဆောင်ရွက်နေကြတာရှိပါတယ
်ကျေးဇူးတင်ပါတယ်ဆရာမအခုလိုအချိန်ပေးပြီးတော့ပြောပြတာ
ဒီမေးမြန်းခန်းအပြည့်အစုံကို RF Bremis ရဲ့ Facebook, YouTube နဲ့ website စာမျက်နှာတွေမှာဝင်ရောက်ကြည့်ရှုနိုင်နိုင်ပါတယ်ရှင်။အခုဆက်ပြီးကရင်နီတိုင်းရင်းသားဘာသာအစီအစဉ်ကိုထုတ်လွှင့်ပါမယ်ရှင
်။တရားပဲစီအမှုချုပ်ကိုဆရာစီဘီပကရလီတဲ့မြတ်ချီနျူးစလီပရိုဂူကြီးတင်ငနငေရင်းငေချီလူစတေဘလ်လက်ရှိတဲ့မွန်ကြီးမော်လီယာဖေဂီယာလီတဲ့ဒီကာရီလူစတေဘလ်ကီဆာနာခုံညာနော
မြက်လီတာရင်မာတနဟရခေရဒပူဆူပူနာကစပေါ်စီတို့ကလကလပရိုဂျေနာမြင့်မြင့်ကျင်းနေစီတဲ့ဟင်မာမိတဲ့ဆူဟယာနီပူနခုခီလက်ဖြစ်တဲ့ဆူဟယာနီဘဲကစီယန်ငင်းမာအဘစနာဟီကူစီဘပလော့မူစီတဲ့ဦးနေကယ်ကေချကလာတပဒရီကောစီအိုင်စီပရိုတီကွီချောင်းနေဒူဘီစက်တီဘလက်တဲ့ဆူဆွားနေအချီယိုတူကယ်လီကေပါဒကေလဲနေမြက်လီတာမိတဲ့ဆူနီယေရစီပလနီတောင်ကြီးဘီခုစီပါကလေးဇိုကူရဖြစ်တဲ့စီချဘဲနဲ့ဆီယငေးပါရမာအိုင်စီခူဒယာစူပါဒူမာဟီနီဒီဂရာဒီတိုင်ဖိုနာစက်တီဘလန်ညာတဲမဟိဒါမငဆခဲရပူနဖခိုဝီမူဘဲနရကီလိုက်ဒေါကူဘာဂောပရပြပ်ဆာခါလီကူနမာရခေတာဘူနာကစဖောပေါညာဇေပူနခုခီနော်နီပါပရငီနာပချက်ပါတကော်နီပါပရစီလဟိုပါကျဲစီနော်နီလူရှိပရမောင်ကြီးပရနလောပလီနမာဒါပရနာစီနီကြရပူနချီညီရှိပရမဘဆေနီကရူဆနာယီနပရမြက်ကလီတာယီနမစတေဘလဲလူတဲညာတဲကူနဒီမော့ဆူဗီမနမခိုဗီမနဘဲရခေတနာကစပပူနခုချေတနကရဆေနီတူအဘဆေနီကရစီဒီဟေနဘဲအိုနီဒူအဘဆေနာတဲချိုချာနီယီနမမိကရလီကေကူနမိတဆေဟယာနီမြက်ကလီစီယီဒီဟေနအဘဆေနာယခုစီဘာဘလော့စီဒီဟေဥကုလတမကဘလော့မူ UA Agency ဥရပဘလော့ကူချေကေအီနာရှိတော်ချဘလော့ကိုထေကေအစီယာစီရည်ထေနရေလွီမာနာအိုင်စီရေနကွီချောင်းနေတူဖိုးနာဂလုဒမနမအမစေနာမြက်ကလေးတာစီထေအိုနမိချေကေတာရုဆူနီလူစီလူစီညာစီထေနမဒိုကောမီတာတူနငီထွေချေတာဆူနီလူကုစဖောနာမိချေစီထေနဒိုကောမီတာတူနီမြက်ကလေးတာမိတဲ့ဆူနီနာမိစေပရူနီကီယာစီအမစေနာမိတဲ့ဆူနီကလေးစီထေနမိကူစီဘာကလေးဇိုကူအိုနရဖြစ်တဲ့ဆူဘဲဟယာဖရယာညာငီသူဘိကီယာလီကေကူတပူဆူပူစီထေယာပါခဘေနီတပြရစဲမြကီကူတဖူးဆိုပူလော့ပလီနရေမချိုဟယငီနီအပူအငီယမာလူမာစီတဲ့နပရအိုင်စီတရာကူအနငီရင်းငီချေလူယကူနမြကလတယာပရဒဘူနာကစပေါ်ကူကီနဖူးဆိုပူနမစီနီကယာငီချေနာလူပရချီပရနီလူချေလနဘစဲနီကယာရူတမီဟယာနီယေရဟေနမမစဲနကယာတဲဆူပရခွာနပူစီလူစင်ညာတပြရစဲအကူတဆူနီကတော့တဖူးဆိုပူစီတဲ့နဘဖြစ်မီတဲ့ဆူဟယာနီလော်စီယခူပူယေနပရအိုင်စီယေဟေနီဒူကယ်လကေပရဆူဝီမူဘေချီကေဒရကလေဒေါကူနမယတနင်းကပရဘဗဆေစီဒေနယတနာကူအပရမေချောစီဒေနမယပတေနီလာခူခီဒေမေချောဟာနီချေချေအိုစီဒေနမနိဘေနီဘာတုပရဘဗဆေကော်မတီတပရဟေနီလူဖိုနံအမစေနာပရဘဗဆေစီဒေနချေချေအိုလတနိကယာခူယေနမပရဘဗဆေကော်မတီအိုဖြင်းနိကေစီတဲကျူနီလီဘာချီမိဒရဒါကူဒေဆော့ဘီဒူခူနမချေဖြင်းနိကေဟူဘူနမနိပရဟေနီဖိုနံ
ဘီဂန်ကတိရကြစီတဲ့နာဘီရင်ဟောရပွေးမဖဲတဲ့ပုံများစုနိတာကပေကြာလီကြတိကြစီတဲ့လော်ပလီဟေဘွေးတိရနေစီ
RFA ရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုဒီမှာပဲရန်နာပါရစေမြန်မာပြည်သူပြည်သားတွေအားလုံးကိုစိတ်နှပြွှင်လန်းချမ်းမြေကြပါစေရှင်